ပွေလင်းရာသီမှာလုပ်ငန်းတွေပြန်စတင်မှုအားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာအိုမီကရွန်ကိုဗစ်မျိုးကွဲအသစ်ကြောင့်ပြန်ဖွင့်နိုင်ရေးကတော့မရေမရာဖြစ်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်အသစ်ကိုကာကွယ်နိုင်ရေးအစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်နေပါဗျ။ရန်ကုန်ကပေးပို့လာတဲ့နယ်စပ်ကုန်သည်တွေရဲ့သုံးသပ်ချက်တချို့ကိုသားညူဦးပြောပြပေးပါရှင်
။ထိုင်းတရုတ်စတဲ့နယ်စပ်ကုန်သွယ်ရေးအတွက်ရေးပါတဲ့အိန္ဒိယနိုင်ငံတွေရဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ပြီးတော့နယ်စပ်ကုန်သွယ်ရေးတွေပြန်စနိုင်ဖို့အရေးအောင်မြင်နေရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုသစ်အိုမီကရွန်ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှိမ့်ကွင်းနေဦးမယ်လို့မြန်မာကုန်သွယ်တွေကခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်လောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပြန်ဖွင့်လိုက်ပြီလို့တရုတ်ဘက်ကနိုဘာလ26ရက်နေ့မှာတဖက်တက်ကြေညာပြီးတော့မူဆယ်မြို့ကကျင်းစံကျော်နေဆက်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ်။ဒါလို့ပြန်ဖွင့်ပေးလိုက်ပြီမဲ့တရက်ကိုကုန်ကား၄-၅စီးပဲကုန်သွယ်ခွင့်ရလို့အရင်ကတည်းကပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်။တရုတ်ဟာကတ်ရောဂါကိုတိတ်အလေးထားလုံးပြီးတော့နှစ်နိုင်ငံကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့ဘူးစင်နမ်ခန်နေဆက်ကုန်သည်များအသင်းရဲ့ဒုက္ခဆိုင်းခင်မောင်က view ကိုပြောပါတယ
်ခုတော့ဖွင့်နေပါဗျာအသင်းမပြေဘူးပေါ့ဘလော့ဆယ်ရတော့เนาะညာလုံးပြည့်လို့မပြောနဲ့ငါးခေရခိုင်လုံးတော့အသင်းမပြေဒီကိုဗစ်ကာလဒီကုန်သွယ်မှုကတော့တော်တော်ဖက်တယ်လေဘူးတင်တရုတ်နဲ့ကုန်သွယ်မှုကပိုတို
းအာရှမှာအိုမီကရွန်ကိုဗစ်ပိုးသစ်ပထမဆုံးကူးစက်မှုဖြစ်နေဟောင်ကောင်ကျွန်းမှာစတင်တွေ့ထားပါတယ်ဆိုးရတဲ့ကူးစက်မှုတွေတကြော့ပြန်ဖြစ်လာမှာကိုတရုတ်စွာကစိုးရိမ်နေတဲ့ကြောင်းသတင်းမြန်မာရေးသားဖော်ပြကြပါတယ်ကိုဗစ်ကူးစက်သူ၃ညအထိကြာဆင်းအောင်လို့တရုတ်နိုင်ငံကကြိုးစားနေတာမလို့တရုတ်နေဆက်ဂိတ်တွေပြန်ပြီးတော့ပိတ်နိုင်တယ်လို့ခန့်မှန်းနေမှုရှိပါတယ
်။ရောဂါကိုကာကွယ်မှုနဲ့ရှင်းတူရှင်းသွားနေတယ်ဆိုတော့တနည်းကဒီလိုဒီမှာလည်းမခံဘူး။အပြက်ကအမြင့်ဆက်နေဆိုတော့ကုန်ကံမျိုးဒါမှရောဂါကူးစက်မှုအဖြစ်ကိုဟတ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးပိတ်နိုင်တယ်လို့ခင်
ဗျ။တောင်အာဖရိကတိုက်နိုင်ငံတွေမှာအိုမီကရွန်ကိုဗစ်မျိုးစစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံတို့ကပြည်ဝင်ခွင့်ပိတ်ပင်ကန့်သတ်ချက်တွေထုတ်ပြန်နေပါတယ်။ထိုင်းနိုင်ငံကဆိုလို့ရှိရင်အာဖရိကနိုင်ငံ၈ခုကိုဒဇမလဆစတင်ပြီးတော့ပြည်ဝင်ခွင့်ပိတ်တယ်ဆိုပြီးတော့ကြေညာထားပါတယ်။တခြားယောဂကာကွယ်အစီအမံတွေကိုလည်းလှုပ်တွားဖို့ထိုင်းနိုင်ငံကျမကြီးတောင်းရှိသူတွေကပြင်ဆင်နေကြပါတယ်။ထိုင်းပြည်မှာနေဆက်စစ်ဆေးဂိတ်တွေကိုထိုင်းစစ်ရကပိတ်ထားပြီးမဲ့ကုန်သွယ်မှုကိုတော့အကန့်အသတ်နဲ့ခွင့်ပြုထားပါတယ်။လောလောဆယ်ပါမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုပိတ်မယ်လို့တော့ညွှန်ကြားစာတွေမလာသေးတဲ့ကြောင်းတချီလိတ်နေဆက်ကုန်သည်များအသင်းရဲ့အတွင်းမှုဒေါ်နန်းစင်ကပြောပါတယ်။
ဒါကချူတော့မလုပ်ထားချူလုံးနဲ့စင်သူတွေကကုန်စင်းလုံးနဲ့တက်တော့မှလည်းပိတ်တော့မှစင်သူတွေကကျိုးပြီးလောင်ထားတော့မှလည်းကြောက်လို့စိုးရိမ်လို့မတည်သူတွေနိုင်ငံမှာကြောက
်မြောက်ရီနေဆက်ထိုင်းမြန်မာကုန်သွယ်ရေးကတော့ရင်ကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပို့ပြီးတော့ထူးခြားပြီးအပြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်ရီကုန်သွယ်တွေကပြောပါတယ်ဒါပေမဲ့လို့အချိန်တွေကြာလာရင်တော့ကုန်သွယ်ရေးမှာနှစ်ဖက်တင်းတာမှုတွေရှိလာနိုင်တဲ့အကြောင်းမြောက်ရီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ Glow 2ကပြောပါတယ
်ကြောက်ရောရှိလာဒီကုန်သွယ်မှုတွေကတော်တော်ပြိုးသွားဖြစ်လာလို့အဲ့မဲ့ကျရလေသူတို့လောင်လို့ရအောင်လို့ပြည်ကြတယ်။ကာသမားလည်းလောင်လို့ရတာဆိုတော့ဒီရောဆိုတော့ခိုင်းတဲ့အားတစ်ခါတည်းကဘူတော်မှာပြည့်စည်ရှိလို့ချက်လာကြည့်တယ်သူတို့ order ကြီးထပ်မှတယ်အခုကအဲ့လိုအခြေအနေမရောက်တော့သူတို့လိုအပ်ချက်ရှိမှပဲကာသမားလည်းကြည့်ခိုင်းတယ်အများအပြည့်ဒီကသွားတာ CMB ပဲသွားတာများတော့တယ် CMB လည်းကျန်ကုန်မှာစိတ်ပြီးတော့အခြေအနေမကောင်းလို့ကြားတယ်
မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.95 ဘီလီယံရှိတယ်လို့2022ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ပါတယ်။ဒါကပြီးခဲ့တဲ့ဗန္ဒာယီနှစ်ကထက်ဒေါ်လာ83သန်းယွန်နေသွားတာပါ။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ်။